ဆေးရုံချုံမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆေးရုံချုံရေးကောင်စီတပ်တွေကဒီကနေ့မှလည်းဖြစ်ခဲ့ဖြိုခွဲခဲ့တဲ့အတွက်တမူးမြို့မှာအသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလူ80ထက်မနည်းသေဆုံးခဲ့ရတဲ့ပဲခူးမြို့မှာတော့သေဆုံးသူတွေရဲ့အလောင်းတွေကိုမိသားစုဝင်တွေအခကျင်းငွေပေးပြီးရွေးယူနေကြပါတယ်ဒီကြောင့်လည်းအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းကိုကိုကြီးညံ့ကပြောပြပေးပါမယ်ရှင်
ဒီကနေ့ဧပြီ12ရက်နေ့မှာလည်းမြန်မာနိုင်ငံဒေသစုံမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယ်စပ်နဲ့ကက်လျက်ရှိတဲ့သခိုင်းတိုင်းဒေသကြီးတမူးမြို့ကဆန္ဒပြသူတွေကိုမနက်ပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လမ်းမပေါ်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပါတယ်။တမူးမြို့ထဲမှာရှိတဲ့ပုပ်ပလိကဆေးရုံတစ်ခုထဲကိုလည်းတပ်တွေဝင်ရောက်ပြီးဝန်ထမ်းတွေကိုပါရိုက်နှက်ခဲ့တယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်။
ဒီပထမဦးဆုံးပေါ့လေမနေ့မိုးလင်းလောက်ကြရစာသူတို့ဒီအင်အားအလုံးလိုက်အင်အားညဝင်လာတယ်ဝင်လာတဲ့အချိန်မှာသူတို့ဒီတချို့တော့ဒီရက်ွက်တွေဈားထဲမှာဆိုရင်ကျွန်တော်တို့ခံတက်ဆောက်ထားရှိတယ်ပေါ့အဲ့ခံတက်တွေအားလုံးချို့ရယ်ပေါ့လေပထမဦးဆုံးသူတို့ဝင်ရောက်ပြီးရစီးရဲ့နေရာကကြောင့်ဒီ12ခုရက်ွက်ဆိုရဲဒီတမှုမျိုးပေါ်မှာရှိရက်ွက်တစ်ခုပေါ့လေအဲ့ဒီရဲ့ရက်ွက်တွေသူတို့အင်အားအလုံးလိုက်ဝင်ပြီးတဲ့ခါကျမှသူတို့ဒါလမ်းတော့ဆောက်ပြစ်သွားတာမျိုးရှိတယ်။အဲဒီဆန်တကူကလည်းထွက်လာပြီးတဲ့ခါကျတော့ဒီတမူးမျိုးပေါ်မှာ grace ဆိုတဲ့ဒီပုဂ္ဂလိကဆေးရုံကြီးတစ်ခုရှိတယ်ပေါ့လေ။အဲဒီဆေးရုံကြီးတစ်ခုရဲ့ကိုသူတို့ဒီအဲအားနဲ့ပဲသူတို့ဝင်တယ်။ဝင်ပြီးတဲ့ခါကျမှအဲဒီအထဲမှာရှိတဲ့ဒီ next mile ပေါ့ဟိုပြီးတဲ့ခါကျရင်ဟိုသူတို့ဒီသူနာပြုတွေကိုသူတို့ရှားညက်ပြီးတဲ့ခါကျမှပျက်စီးတွေယူတာရှိတယ်။အချို့ရောဆိုရင်ငွေကြေးတွေယူသွားတာဆာရှိတယ်ပေါ့။လမ်းတော့ဆောက်ပေါ့လေအိမ်တွေကိုမနှင်းမြင်အောင်လိုက်ပြစ်တဲ့ပုံစံမျိုးတွေမှာရှိတဲ့အပြင်မှာအခုဆိုရင်လည်းဒီ9နှစ်အရွယ်ရှိတဲ့ကလေးမလေးတယောက်ပေါ့။သူကတော့ဒီဓမ္မပေါ်ထွက်လာပြီးမှဈေးလာဝယ်လာဝယ်တဲ့အချိန်မှာအစမ်းမဆုပ်စုပကနေပစ်ချလိုက်တဲ့အချိန်မှာကွဲချင်းပြီးပြေးသွားတယ်ပေါ့လေ။ဒီကမနှက်တော့ကပဲဒီကော်ရခါတယောက်ပေါ့။ကော်ရခါလူမျိုးတယောက်သူကဒီဆိုင်ကယ်နဲ့သူမောင်းလာတယ်လမ်းမပေါ်မှာမောင်းလာတဲ့အခါမှာဒီကအချမ်းဖက်ဆုပ်စုပကပဲသူ့ကိုဒါတားဆီးမေးမြန်းပြီးတဲ့ခါကြမှာပေါ့လေသူ့ကိုဖမ်းဆီးချုံလောင်ထားတဲ့တယောက်ရှိတယ်။ပြီးနောက်ထပ်တစ်ယောက်ကတော့ခုနကတော့ Grace Hospital ပေါ့။အဲ့ Hospital သူတို့ဝင်ရောက်စီးနင်းပြီးတဲ့ခါကြမှာအဲ့ဒီတဲမှာရှိနေတဲ့ကလေးတယောက်ကလည်းသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရမျိုးတော့ရှိရယ်။ပြီးရင်ခုနကလောလောဆယ်ပြည်သူတယောက်ကြဆုံးရဆုံးတာအတီတူနိုင်တာကကျတော့ကျွန်တော်တို့ TSC အနေနဲ့ခုနကကလေးတယောက်ပဲရှိပါသေးတယ်ခင်ဗျ
။တမူးမျိုးကိုလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုဒေသခံတွေကပြီးခဲ့တဲ့ဧပြီလ10ရက်နေ့ကခုခံတိုက်ခိုက်ခဲ့လို့စစ်တပ်နဲ့ရဲဘက်ကဒုရဲမှုအပါအဝင်10ဦးထပ်မံတေဆုံးခဲ့ပါတယ်။အဲ့ဒီအဖြစ်အပျက်တွေနောက်ပိုင်းစစ်တပ်ဘက်ကအင်အားထပ်ဖြည့်ပြီးပြစ်ခတ်တာတွေလုပ်နေတာလို့မြို့ကန်တွေကပြောပါတယ်။ဧပြီလ9ရက်နဲ့10ရက်ကတပ်တွေရဲ့အင်အားသုံးပြစ်ခတ်ဖြိုခွဲမှုကြောင့်85ယောက်ထပ်မံတေဆုံးခဲ့တဲ့ပဲခူးမြို့မှာတော့တေဆုံးသူတွေရဲ့ရုပ်အလောင်းကိုအခငွေကြေးပေးပြီးထုတ်ယူခိုင်းနေတယ်လို့မြို့ကန်တွေကပြောပါတယ်။တချို့တွေကလည်းကြောက်တဲ့အတွက်အလောင်းတွေကိုသွားမရွေးကြသေးပါဘူး။
တချို့အတိုင်းဝိုင်းနီးစရာရှိတဲ့လူမျိုးဟိုနီးစရာရှိတဲ့လူစုမျိုးဆိုတာဥပမာကျွန်တော်တို့သူတို့ရဲ့ရက်ွက်အုပ်ချုပ်ရေးမှူးကလက်ရှိစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှူးမျိုးဖြစ်နေတယ်သူတို့ပါဝင်ကူညီတယ်ဆိုတော့အလားမျိုးကြရင်အစဉ်ကြီးကြီးထုတ်လို့ရပါတာရှိတယ်ကြံတဲ့လူတွေကြရင်တော့သူတို့တရားဝင်လာရွေးတဲ့လူတိုင်းတော့တသိန်းနှစ်သောင်းလို့ကျွန်တော်အဲ့ဒါတိတိကျကျသိထားပါတယ်တချို့ကြတော့လေအဲ့ဒီသွားရွေးကကြမှာနောက်ဆက်တွဲဖြစ်လာနိုင်တဲ့ပြဿနာတွေကိုကြောက်ပြီးတော့ကိုမိသားစုတွေကအလောင်းမသာမနေပါပြီးပေမဲ့လည်းရွေးကြတဲ့လူတွေလည်းရှိပါတယ
်အခုလိုအချိန်တွေကြားထဲမှာပဲပဲခူးမြို့မှာလည်းဒီကနေ့လည်းလမ်းပေါ်ထွက်ခြိတက်ဆန္ဒပြခဲ့ကြပါတယ
်ဒီနေ့ပဲခူးအချိန်တွေကဆန္ဒပြပွဲစတိုင်ရှိတာကတော့ကျွန်တော်တို့ကြောက်ကြားပုံစံမျိုးအနောက်ရှမ်းဘက်မှာ55မိနစ်တနာရီလောက်ထွက်တယ်ပြီးတော့ပြန်တိုင်းနဲ့အဲ့လိုပုံစံလေးတွေတော့ထွက်နေတာရှိပါတယ်အကြာကြီးတော့ကျွန်တော်တို့လမ်းလျှောက်လို့မရဘူးဆန္ဒပြပွဲထိုင်တပိတ်ကျေပြီးကြားလို့မရဘူးဘာဖြစ်လို့လဲဆိုတော့တေချာပေါက်ပြစ်ခတ်နေနေမှာဖြစ်တဲ့အတွက်အလဟတ်တေဆုံးမှုတွေဖြစ်မှာဆိုလို့ပါတချို့လမ်းတွေကအရန်တားလို့အများကြီးအကြီးကြီးတွေတော့မဟုတ်အရန်တားလေးတွေလိုက်ဖယ်တယ်နောက်စလောင်းပန်းတွေတိမ့်တဲ့ကိစ္စရှိရယ
်ပဲခူးမြို့မှာပြစ်ခတ်တက်ဖြတ်တဲ့ကိစ္စအပေါ်နိုင်ငံတကာကလည်းဝေဖန်ပြစ်တင်နေပြီးတရားရသူတွေကိုစေကုသကွင့်ပေးဖို့ကုလသမဂ္ဂကလုံခြုံရေးတပ်ဖွဲ့တွေကိုတောင်းဆိုထားပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကိုအပြန်အလှန်ပြစ်ခတ်ပြီးခုခံခဲ့လို့လူ12ဦးထိတေဆုံးခဲ့ရတဲ့သခိုင်းတိုင်းဒေသကြီးဒဇယ်မြို့အနီးကတိုက်နယ်ကျွေးရွာတွေမှာလူလူကပျောက်ကြားတပိတ်တွေပြုလုပ်ပြီးစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်နေကြပါတယ
်ရှိတယ်အဲ့ဒီဟိုကျွန်တော်လာဆုံးဒဇယ်ကနေမြောက်သွားတော့ငရေကြီးဆိုတဲ့ရွာမှာပြနေလို့တရင်ရလို့သွားတော့ဟိုကပြီးသွားတယ်နောက်တခါလာနေပါနေအနောက်ထွက်တဲ့ ဘယ်သူမှပဲပြနေတာသူတို့လည်းရောက်ရောပြီးရောအဲ့လိုဖြစ်နေတာဟုတ်ကဲ့သူတို့ကိုမြင်လဲပြတယ်ဖြစ်နေတာ
စေကောင်းစီစန်းကျင်ရေးဆန္ဒထုတ်ဖော်မှုတွေဟာပြည့်ခတ်မှုတွေကြားမှာအားမရော့သွားပဲမန္တလေးမြို့မှာလည်းတပ်ပေါင်းစုတပိတ်ညတော်တပိတ်ပျောက်ကြားတပိတ်ဆိုပြီးပုံစံအမျိုးမျိုးနဲ့ပြုလုပ်နေသလိုမုံရွာမြို့မှာလည်းဆန္ဒထုတ်ဖော်မှုတွေဆက်လက်ပြုလုပ်နေပါတယ်။ဒါအပြင်စကိုင်းမြို့မှာလည်းတရုတ်စန်းကျင်ရေးဆန္ဒထုတ်ဖော်မှုပုံစံတွေပြုလုပ်ခဲ့သလိုအတာအိုးတွေမှာစေကောင်းစီစန်းကျင်ရေးစာသားတွေရေးသားပြီးလူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ်။ဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမိုဘိုင်းအင်တာနက်တွေအပြင်Wi-Fi အင်တာနက်တွေကိုပါဖြတ်တောက်ထားတာကြောင့်ကချင်ပြည်နယ်မြစ်ကြီးနားမြို့ကအင်တာနက်မရတဲ့ရက်ကွက်တွေကိုကချင်ပြည်နယ်လူမှုလှုပ်ရှားမှုစာစင်းဆိုပြီးဇာရွက်တွေဖြန့်တဲ့လှုပ်ရှားမှုတွေကိုပါပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြစ်ကြီးနားမြို့ကတူကအခုလိုပြောပါတယ
်။အော်စာစင်ဆိုတာကအင်တာနက် access မရလို့ဒီ share နံပါတ်နဲ့လူငယ်စာစင်ဆိုတာပေါ့နော်။ဟိုအဲ့မှာဒီ space ဆောင်းနဲ့ပတ်သက်တဲ့ကချင်ပြည်နယ်တင်းရစာဆောင်နဲ့စာ opportunity တင်းရတောင်းနေရဲ့ပြီးရင်ဒီ online နဲ့ပတ်သက်တဲ့ကျုပ်တို့လို့ဆိုရဲစာရေပေါ့နော်ဟုတ်ဟိုမြကျနာမြို့ပေါ်မှာ live live ရပါဘောတင်းနေတော့ဟုတ်အစ်တိုင်းအလုံးကလည်းဆို wifi နဲ့ပဲ access ရတယ်ဆိုတော့မြကျနာမြို့မှာများအဖြစ် wifi ကဆက်လက်ဆိုတော့အဲနည်းမြို့ပေါ်ဆိုင်သူနဲ့နည်းနည်းလည်းလမ်းမြင်နေသူလည်း wifi ရနိုင်လားဆိုတော့နော်ခုတော့ဒီအောက်ခြေအထိလူတွေနဲ့ပုံပြီးအဆက်အသွယ်မပြတ်အောင်လို့ဆိုမှဒီစာဆောင်ထုတ်တာပေါ့နော်ဟုတ်ဒီလူစုကတော့အခုတော့ဆိုကျွန်တော်တိရတော့ဆိုရင် CSN ဆောင်းကရောမြစ်ကြီးမားတို့ DVD တွေကဖိတ်ချနေပြီပေါ့နော်အဲကြောင့်မို့လူထုနဲ့ပတ်သက်ပြီးတင်မှန်ကိုဒီစစ်အာဏာရှင်စဆောင်းရင်းနဲ့ပတ်သက်ပြီးတင်မှန်ကိုတိုက်ရိုက်ရောက်တော့ဖြစ်ချင်လို့ပေါ့နော်အစီကတော့ဒီမှာတင်အမားတွေမြောက်ဒီ MRT လက်ရှိပြီးတော့လူထုက၆လမနေတဲ့နဲ့ဒီအဲငါတို့ဒီလူထုရဘလောက်ချင်အနိုင်ရနေပြီဆိုပတ်သက်ပြီးလူထုနဲ့အဆက်အသွယ်ပြည့်စုံတော့ကျွန်တော်ဒီလူငယ်တွေကအခုစာဆောင်စာစင်ထုတ်ပေးတာပေါ့နော်ဟုတ
်အာဏာသိမ်းထားတဲ့တပ်တွေဘက်ကဆန္ဒပြမှုတွေကိုအင်အားသုံးကင်တွယ်နှိမ်နင်းနေပေမဲ့မြန်မာနိုင်ငံတော်မျိုးစုံမှာစန့်ကျင်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ